ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်အတွင်းကစံခရဘူရီရဲစခန်းနေကြားဆောင်တပ်ရဲတပ်ဖွဲ့134ကရဲတပ်ဖွဲ့ဝင်များအထူးတပ်ဖွဲ့စုနေကြားဆောင်အဖွဲ့ဝင်များစံခရဘူရီခရိုင်အုပ်ချုပ်ရေးတာဝန်ရှိသူများပူးပေါင်းပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာသူတွေကိုဖမ်းဆီးဖို့အတွက်စစ်ဆေးရေးဂိတ်ချပြီးဖမ်းဆီးခဲ့ပါတယ်မတ်လ19ရက်နေ့မနေ့ပိုင်းကနေစပြီးကမ္ဘာ့သမားမြန်မာနိုင်ငံသားနဲ့အတူမြန်မာ20ဦးဖမ်းဆီးနိုင်ခဲ့တယ်လို့မနေ့တနာရီအချိန်လောက်မှာပဲထောင်ပါဘူးစစ်စီရေးဂိတ်မှာ33ဦးထပ်မံဖမ်းဆီးနိုင်ခဲ့ပြီးနောင်လူကျေးရွာအတွင်းမှာပုံအောင်နေတဲ့နောက်ထပ်မြန်မာ50ကျော်ကိုလည်းနေကြားဆောင်တပ်တွေကဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးကချနာဘူရီနေကြားဆောင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနေ့တည်းမှာပဲမြန်မာ100ကျော်ဖမ်းမိခဲ့တာဖြစ်ပါတယ်။အလုံသမားရေးလှုပ်ရှားသူဦးရဲမင်းကတော့မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးမှုတွေကစစ်တပ်ကအာဏာသိမ်းပြီးစစ်မှုထမ်းဥပဒေထွက်ပြီးတဲ့အချိန်မှာပုံများလာတယ်လို့လည်းပြောပါတယ်
။ဖမ်းနိုင်ငံမှာလို့တော်တော်များများဒီလူစုလိုက်ကြလိုက်ဖမ်းဆီးခံရတဲ့ဖြစ်ဖြစ်နေမှာရှိလို့ဆိုရင်တော်တော်များများနိုင်ငံနဲ့ဖမ်းနိုင်ငံတွေကိုတရားမဝင်ရန်ကြပေါ့ပေါ့ပေါ့လုံးရအောင်လုပ်နေကြလို့ကြေညာနေတယ်။အဲဒီလိုပဲထောက်ထားမယ်ဟိုတရားမဝင်ဝင်ရောက်လာတဲ့လမ်းကြောင်းတွေမှာပဲဖမ်းဆီးခံရတာကကျွန်တော်တို့လူစုအရလူစုအဖြစ်ပုံများတယ်ဒီမနက်ကမှလည်းလက်ရှိကျေးဇူးဆောင်အလုပ်သွားပြီးနောက်ပိုင်းလုပ်ငန်းခွင်အရေးရှားပါလာတာတွေနိုင်ငံမတည်ငြိမ်တော့တာတွေပြီးတော့ဆင်းရဲမှုတွေကပိုဆိုးလာတာတွေအဓိကလူငယ်တွေအခက်တွေကြောက်လာတာပေါ့အဲဒီအဲလိုလူငယ်တွေကဒီအမှုဆက်ဆုံးလူငယ်တွေရထိုင်းနိုင်ငံတွေကိုအကြမ်းမှုလမ်းနေရာဝင်ရောက်လာတဲ့ခါမှာအဲဒီလိုသူ့လိုပဲဒီဒီခေတ်ကလည်းပြင်ပြင်ဖြစ်ခဲ့တဲ့စိုက်တွန်လိုက်ဖမ်းဆီးခံရတာပေါ့ခါးကြီးတွေမှာဖမ်းပြီးတာတောထဲမှာဖမ်းပြီးတာရောဘာတော့မှဖမ်းပြီးတာအဲဒီနေဆက်ကနေပြီးတော့ထိုင်းနိုင်ငံကိုဖျက်ဝင်နေလမ်းကြောင်းတွေပါကားပေါ်တက်တဲ့ချိန်တော့အကျူလိုက်ပေါ်လိုက်ဖမ်းမိတာကားပေါ်မှာဒီရောက်နေတဲ့30 40 50ကားတစ်ခုပေါ်မှာဖြစ်ပိတ်တယ်လို့ဖမ်းမိတာဆက်စီဖြစ်တော့အတုံးထဲမှာဒီကားလာဆိုမှင်းစောက်နေတာလူပေါင်း100ကျော်ဖမ်းမိတာ50ကျော်ဖမ်းမိတာဆက်စီ30မျိုးလုံးနဲ့ကျွန်တော်တို့အကျူလိုက်ပေါ်လိုက်ဖမ်းမိခံရမှုတွေကတက်တိုက်ချစ်လာတာပဲမခင်ရတဲ့ကိုပို့ဆိုးလာတာပေါ့
မြန်မာလူငယ်တွေကအခုဆိုရင်စစ်မှုထမ်းဥပဒေထွက်လာပြီးအတင်းအကျပ်စစ်သားစုဆောင်းဖို့လှုပ်လာတဲ့အတွက်လည်းပြည်ပနိုင်ငံတွေမှာရရအလုံးလုံးကြဖို့အတွက်လာကြသူတွေများသလိုလူငယ်တွေအနေနဲ့သာတင်ကြဖို့အခွင့်အရေးမရတော့ဘဲအနာဂတ်ပျောက်သလိုဖြစ်ရတယ်လို့လည်းပြောပါတယ်
။ထိုင်းနိုင်ငံကပြောမယ်ဆိုရင်ကျွန်တော်တို့မြန်မာပြည်ရဲ့ဒီထိုင်းနိုင်ငံကိုဝင်ဖို့ချိုးစားနေလူတွေကအနာဂတ်ပျောက်နေတယ်ဆိုတာဒီပါနိုင်ငံမှာထိုင်းနိုင်ငံကမလုပ်ချင်တဲ့လူတွေကိုတော်လုပ်ဖို့တင်းတိုးဝေးပြီးတော့လူရဲ့ဝင်နေကြတာ။တစ္ဆန်နေတင်းပေးပြီးတော့နောက်ဆုံးချိုးသူအလိန်ခံရတယ်။ပျောက်သွားတဲ့လူတွေအလိန်ခံရတယ်ဆိုတာလိန်ခံရတယ်ဆိုတာပုံများတယ်။အဲ့တော့လူတွေရဲ့အနာဂတ်တွေကတဖြည်းဖြည်းနဲ့ပျောက်ဆုံးလာတာပေါ့
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ရဲ့တစ်ဖက်ကံတက္ကရာဖော်ပြမျိုးနယ်ထဲမှာလဲမလ19ရက်နေ့ကတရားမဝင်မြန်မာ40ဦးကိုကား3စီးနဲ့အတူဖမ်းထားတယ်ဆိုပြီးဖော်ပြရဲစခန်းကသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာတပတ်အတွင်းလူ900ထက်မနည်းဖမ်းမိနေတယ်လို့လဲအလုံသမားရေးလှုပ်ရှားနေသူတွေကပြောဆိုခဲ့ပါတယ်ရှင်